ောက်တစ်ခုကတော့တစ္ဆာ၄ပါးဆိုတာဘာပါလဲရှင်ဖျားလူငယ်များနားလည်အောင်ရှင်ဖျားရှင်းပြပြီးတော့မူပ
ါတစ္ဆာ၄ပါးဆိုတာအကြောင်း2မျိုးအကျိုး2မျို
းရှင်းပါဗျာ
အကြောင်းနဲ့အကျိုးကိုရှင်းပြတာပဲတန်တရားထဲမှာတွေ့နေတဲ့အကြောင်းနဲ့အကျိုးကတစ်ခုအဲ့ဒီအဆင့်ကိုလွန်မြောက်သွားပြီးတော့ဆင်းရဲဒုက္ခတွေကလွတ်သွားတဲ့အကြောင်းနဲ့အကျိုးကနှစ်ခု
ရှင်းပါဗျာ
ရှင်းရှင်းပြောရမယ်ဆိုရင်တစ္ဆာ၄ပါးဆိုတာယောဂဖြစ်ခြင်းနဲ့ယောဂပျောက်ခြင
်းမှန်ပါဗျာ
အဲ့ဒါလေးနဲ့ကြည့်လိုက်ယောဂဖြစ်နေတယ်ယောဂဖြစ်ခြင်းရဲ့အကြောင်
းတင်ပါဗျာ
ယောဂဖြစ်တာကတစ်ခုယောဂဖြစ်ခြင်းရဲ့အကြောင်းကတစ်ခု
တင်ပါဗျာ
နှစ်ခုဖြစ်သွားတ
ယ်တင်ပါဗျာ
နောက်တစ်ခုကယောဂပျောက်ခြင်းနဲ့ယောဂပျောက်ခြင်းရဲ့အကြောင်းဖြစ်တဲ့ဆေးဝါးတ
င်ပါဗျာ
လေးခုရှိတယ
်တင်ပါဗျာ
အဲ့ဒါလိုပဲဒီသရဝါရီဟာကျုံတွေ့နေရတာတွေအားလုံးဟာကျဉ်းနှံဆရာမကောင်းတဲ့အတွက်ကြောင့
်မှန်ပါဗျာ
ဒုက္ခလို့ခေါ်တယ
်တင်ပါ
အဲ့ဒါအမှန်တရားတစ်ခု
တင်ပါ
ဘုရားကြီးဟာကျဉ်းနှံဆရာလားလို့ဆိုကျဉ်းနှံဆရာမရှိဘူးတော့မဟုတ်ရှိတယ
်တင်ပါဗျာ
ဒါပေမဲ့မကျဉ်းနှံဆရာတွေကပုံများဘာကြောင့်မကျဉ်းနှံဆရာတော့ဆိုတော့စဉ်းစားကြည့်လိုက်ပေါ့ခဏလေးတည်းမွေးလာပြီးတဲ့နောက်မှာဒုက္ခဒုက္ခတွေကလည်းကြုံရတယ်ပြီးတော့ဘာဒုက္ခမှမကြုံဘူးဆိုတဲ့ပုဂ္ဂိုလ်တောင်တဖြည်းဖြည်းအိုးလာတယ်နောက်ဆုံးသေသွားတယ်ယောဂရတယ်ဒါဘာမှမတန်နိုင
်တယ်မှန်ပါဗျာ
ဒါဒုက္ခအစစ်ပဲ
တယ်မှန်ပ
ါဟုတ်တယ်မှန
်ပါဗျာ
ဒီကြားထဲမှာစိတ်ဆင်းရဲမှုကိုယ်ဆင်းရဲမှုတွေအများကြီးရှိတယ်အဲ့တော့လူဘဝကိုဒုက္ခလို့ပြောမလားလို့ဆိုပြောရွှင်တဲ့အချိန်လေးမှာတော့ဒုက္ခလို့ပြောခြင်းပြောလို့ရတယ
်မှန်ပါဗျာ
သို့တော့ထာဝရပြောနေရတဲ့အပြောလားလို့ဆိုမဟုတ်ဘူ
းမှန်ပါဗျာ
ဝန်နေရမယ့်အချိန်လေးဒုက္ခရောက်မယ့်အချိန်လေးအများကြီးပဲ
တယ်မှန်ပါဗျာ
ဒါကြောင့်မို့ဘဝဟာကျင်နှက်เสียမဟုတ်ဘူ
းတမပါဗျာ
ကျင်နှက်เสียမဟုတ
်တမ
ကျင်နှက်เสียမဟုတ်တာကိုဒုက္ခလို့သုံးတာဒီနေ့အဲ့ဒီဒုက္ခဖြစ်နေတာဟာအကြောင်းပဲဖြစ်တာလားလို့ဆိုမဟုတ်ဘူးတဏှာဥဆောင်တဲ့ကိလေသာတွေကြောင့်ဖြစ်တာ
တမ
ဒါကြောင့်မို့ဥစည်းကောင်းဆောင်တစ်ခုကိုဥတည်ပြီးတော့လိုချင်မှုတမဲမှုတွေ့တာမှုဆိုတဲ့တဏှာဟာဒီဒုက္ခကိုထုတ်လုပ်နေတယ်အကြောင်းပဲလို့ပြောတာကဒါတစ်ခု
တမ
အဲ့တော့ဒုက္ခကိုဖြစ်စေရတဲ့အကြောင်းတရားရဲ့ရရှိထားတဲ့ဒုက္ခရဲ့အဲ့ဒီနှစ်ခုကလူတိုင်းကြုံတွေ့နေရတဲ့သစ္စာနှစ်ပါးအမှန်တရား
တဏှာကြောင့်ဒုက္ခဖြစ်တယ်လို့ရှင်
ဟုတ်တယ်ဟုတ်တယ်တဏှာကြောင့်ဒုက္ခဖြစ်တယ
်တင်ပါဗျာ
နော
်တင်ပါဗျာ
တဏှာရဲ့တဏှာကြောင့်ဒုက္ခဖြစ်နေတယ
်တင်ပါဗျာ
အဲ့ဒီတဏှာကဒုက္ခဖြစ်ခြင်းအကြောင်းပဲ
တင်ပါဗျာ
ဖြစ်ပေါ်လာတဲ့အရာတွေကဒုက္ခတွေရဲ့အဲ့ဒါအကြောင်းနဲ့အကျို
းတင်ပါဗျာ
တခါအဲ့ဒီဒုက္ခကလွမြောက်ဖို့ဆိုရင်ဒုက္ခချုပ်ငိမ့်မှုဆိုတာမရှိဘူးလားဆိုတာရှိတယ
်မှန်ပါဗျာ
ယောဂဖြစ်ရင်ယောဂပျောက်ခြင်းဆိုတာရှိတယ
်တင်ပါဗျာ
အဲ့ဒါလိုပဲဒုက္ခဖြစ်ရင်ဒုက္ခချုပ်ငိမ့်တယ်ဆိုတာရှိရမှန်ပ
ါဗျာ
အဲ့ဒီဒုက္ခချုပ်ငိမ့်သွားမှုဟာသူကအဆင့်တစ်ခုပဲတင်ပါအဲ့ဒါလည်းအမှန်တရားပဲအဲ့ဒီဒုက္ခချုပ်ငိမ့်သွားတာဟာသူ့ဘာသူချုပ်ငိမ့်တာလားဆိုတော့မဟုတ်ဘူ
းတင်ပါဗျာ
မကင်းရှိပါအချင်းတရားကိုမြတ်စွာဘုရားဟောတဲ့အတိုင်းချင့်တဲ့အချင်းမှာ
တင်ပ
ါဒုက္ခချုပ်ငိမ့်မှုဆိုပြီးတော့ဘာသာတရားတွေကအမျိုးစုံစူးစမ်းကြတယ်သူတို့လည်းသူတို့နီးသူတို့ဟာအနေနဲ့လောက်ကြတယ်တင်ပါဒါပေမဲ့လို့တကယ်ချုပ်နိုင်တဲ့အဆင့်ကိုသူတို့မတွေ့ကြဘူးမြတ်စွာဘုရားပွင့်လာတော့မှအဲ့ဒီအဆင့်ကိုလုံးဝရပါတ
င်ပါဗျာ
အဲ့ဒါတော့ပါလဲဆိုဝိပဿနာတရားပဲမကင်းရှိပါအချင်းတရားပဲ
တင်ပါဗျာ
မကင်းရှိပါအချင်းတရားမရှိဘဲနဲ့အစစ်အမှန်ဖြစ်တဲ့ထာဝရအငိမ့်ဆိုတာမရှိဘူ
းမှန်ပါဗျာ
ဟုတ်ဒါကြောင့်မို့လို့အဆုံးတက်တဲ့လမ်းဆုံးပန်းတိုင်ဆိုတာလည်းပဲမတူကြဘူးပေါ့နော
်မှန်ပါဗျာ
အဲ့တော့ပေါင်းလိုက်တဲ့အခါကျတော့အဖြစ်ဘက်မှာအကြောင်းနဲ့အကျိုးနှစ်ခုဒုက္ခကအကျိုးသမုဒိယတဏှာကအကြောင်
းမှန်ပါဗျာ
နိဗ္ဗာန်ဆိုတာကအကျိုးနိဗ္ဗာန်ရောက်ကြောင်းမဂ္ဂင်၈ပါးအကျင့်တရားဆိုတာကအကြောင်း
တင်ပါဗျာ
အဲ့ဒါကိုသစ္စာလေးပါအမှန်တရားလို့အရိယပုဂ္ဂိုလ်တွေသိတဲ့သစ္စာတရားလို့ဒီသစ္စာတရားကိုမသိဘဲနဲ့တန်တရားဟောကလွတ်ဖို့ဆိုတာမဖြစ်နိုင်ဘူးပေါ့အကြောင်းကျဆက်ပြီးဖြစ်နေသည့်အတွက်ကြောင့်အကြောင်းအစ်စ်အမှန်ကိုသိပြီးတော့လုံးဝစိတ်ကုသလို့ပဲယောဂဖြစ်ခြင်းအကြောင်းကိုမသိလို့ရှိရင်ဒီယောဂပြောင်းအောင်ကုနိုင်မှာမဟုတ်ဘူးအဲ့တော့ယောဂဖြစ်ခြင်းရဲ့အကြောင်းကိုသိပြီးတော့မင်္ဂနဲ့ဆေးဝါးကိုတောက်နိုင်မှာယောဂဆိုပြောက်တယ်နော်အဲ့ဒီသဘောပါပဲ
မှန်ပါဗျာ